ပြည်ထိုင်နိုင်ငံလန်နမြို့လယ်မှာဗုဒ္ဓနေညာပိုင်းကဆိုမာလီယာနယ်ဝအမျိုးသားတူကဓာတ်နဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလုပ်ရက်လို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြတ်တဲ့တပ်တွေအထောက်အထားတစုံတရာမတွေ့ရဘူးလို့လန်နံရဲတပ်ဖွဲ့ကပြောပါရယ်စိတ်ဖောက်ပြန်ပြီးတော့လှုပ်သွားပုံရတယ်လို့ဆိုပါရယ်တိုက်ခိုက်သူအသက်16နှစ်အရွယ်အမျိုးသားကိုတော့လန်နံတက်ကတူအနီးက Russell Square ပန်းချီမှာဓာတ်လိုက်အောင်တိုးတဲ့လက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်ဘသူပဲဝါဆိုတာတရားဝင်မပြောသေးတဲ့ဒီလူငယ်ကိုအနီးနာကစေယုံတစ်ခုမှာရဲတပ်ဖွဲ့တွေကထိန်းသိမ်းထားပါတယ်။လန်ဒန်တို့မြို့တော်မှာရှိတဲ့ဒီဝန်ကြီးချုပ်နေထိုင်တဲ့ဒေါင်းနေလန်လွတ်တော်အဆောက်အဦအပါအဝင်ထင်ကရနေရာတွေမှာတနက်ကိုင်းကင်းလက်တပ်ဖွဲ့တွေနဲ့အလုံးကျုံရေးဆောင်ကြနေတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့အကြီးကဲဘန်နက်ဟိုဂန်ဟောက်ကပြောပါတယ်။ပြည်ထောင်ကရဲဝန်နဲ့အများစုဟာတနက်ကိုင်းဆောင်လက်မရှိသလိုလန်ဒန်မြို့ကရဲအရာရှိ3000တထောင်မှာအများစုကတနက်ကင်ဆောင်မထားပါဘူး။ဒါကြောင့်လန်ဒန်မြို့လမ်းမတွေပေါ်မှာတနက်ကင်ရဲတပ်ဖွဲ့တွေချထားဖို့ဆုံးဖြတ်ချက်ကထူးခြားနေပါတယ်။ဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အသက်60ရွယ်အမေရိကန်နိုင်ငံသူအမျိုးသမီးကိုအရေးပေါ်ဆေးဝါးနှန်းတွေကတိုက်ခိုက်ခံရတဲ့နေရာမှာအသက်ကယ်ဖို့ကြိုးစားခဲ့ပေမဲ့တိတ်မကြခင်မှာပဲသေဆုံးသွားခဲ့ပါတယ်။တိုက်ခိုက်ခံရသူတခြား3ဦးကတော့ဒီကနေ့မနေ့ပိုင်းမှာဆေးရုံကဆင်းနိုင်ခဲ့ပြီးကျန်တဲ့ဦးရဲ့အခြေအနေကိုတော့မသိရသေးပါဘူးရှင်။